အမေရိကန်ပြည်ထောင်စုနယူးယောက်မြို့ဘရော့ကလင်းကနေအိမ်တိုက်ခတ်မှာဇူလိုင်လကအသက်ခံခဲ့ရတဲ့မြန်မာနယ်ပွားသူနာပြုဆရာမဒေါ်ဂျီမာသိန်းရဲ့အမှုနဲ့ပတ်သက်လို့တန်တရားရှိသူအမျိုးသမီးတဦးနဲ့အမျိုးသားတဦးတို့ကိုဖမ်းဆီးနိုင်ခဲ့ကြောင်းနယူးယောက်ရဲတပ်ဖွဲ့ကပြောပါရယ်အသက်23နှစ်အရွယ်အန်နီကာကက်ဆီနိုနဲ့သူ့ရဲ့ရီးစားဖြစ်သူအရှိနယူးယောက်မှာနေထိုင်တဲ့အသက်21နှစ်အရွယ်အလက်ဇန်ဒါအယ်ဘာဒါရိုကိုပြီးခဲ့တဲ့တောက်ကြနေ့ကချုံနောက်ထားမှုလူသတ်မှုစတဲ့ဆွဲချက်နှစ်ခုတင်လိုက်ကြောင်းရဲကပြောပါရယ်ဆန်နီဒေါင်းစတိတ်ဆေးရုံမှာအလုပ်လုပ်တဲ့အသက်58နှစ်အရွယ်သူနာပြုဆရာမဒေါ်ဂျီမာသိန်းရဲ့အလောင်းကိုသူ့အိယာခန်းကဘီရိုထဲမှာအိယာခင်းနဲ့ထုတ်ပြီးထည့်ထားတာကိုဇူလိုင်လ22ရက်အစောပိုင်းမှာရဲကတွေ့ရှိခဲ့တာပါအဲ့ဒီရက်မတိုင်ခင်3ရက်ခန့်ကဒေါ်ဂျီမာသိန်းအလုပ်မလာစင်းတဲ့အတွက်လုပ်ဖော်ကင်ဘတ်တဦးကရဲကိုအကြောင်းကြားခဲ့ရာကနေအိမ်တိုက်ခန်းကိုရဲကသွားရောက်စစ်ဆေးရမှာအလောင်းကိုတွေ့ရှိခဲ့တာပါဒေါ်ဂျီမာသိန်းအသက်ခံရမှုမှာသူ့တိုက်ခန်းမှာအတူလာနေခဲ့တဲ့ဆန်နီဒေါင်းစတိတ်ဆေးရုံကသူနာပြုဖြစ်တဲ့အန်နီကာကက်ဆီနိုနဲ့ရီးစားဖြစ်သူတို့ကိုရဲဘက်ကတန်တရားရှိခဲ့ပြီးရှာဖွေဖမ်းဆီးခဲ့တာပါနယူးယောက်ရဲကဖမ်းဆီးထားတဲ့တန်တရားရှိသူအမျိုးသမီးကိုအရင်ကဒေါ်ဂျီမာသိန်းကကူညီတဲ့အနေနဲ့သူ့တိုက်ခန်းမှာလာပြီးနေဖို့ခေါ်ထားသူဖြစ်တယ်လို့ဒေါ်ဂျီမာသိန်းနဲ့နှီးဆက်သူတွေကပြောပါတယ်ဒါအပြင်တေဆုံးသူဒေါ်ဂျီမာသိန်းဟာစိတ်သဘောထားကောင်းမွန်ပြီးအေးစစ်စစ်ရှိသူတဦးဖြစ်တယ်လို့အိမ်နီးချင်းတွေကပြောပါတယ်ရှင်